မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကလေးတွေအပေါ်အချမ်းပဲတိုက်ခိုက်မှုကျူးလွန်တာတွေမြင့်တက်လာနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားကြောင်းပြောရေးဆိုခွင့်ရှိသူကတင်းလာနေမှာပြောဆိုလိုက်ပါတယ်
Since the military takeover last February 1st, at least 114
မြန်မာနိုင်ငံမှာ February 1ရက်တည့်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးအသက်3နှစ်ကနေ18နှစ်အကြာရှိတဲ့ကလေးငယ်114ယောက်ဟာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်တိုက်ခတ်မှုကြောင့်သေဆုံးခဲ့ရပြီးပြီးခဲ့တဲ့ January 1တလနဲ့မှာတင်ကလေး18ဦးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Farhan Hutt ကနယူးယောက်မြို့ကုလသမဂ္ဂအစအဦးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂကလေးများဆိုင်ရာအခွင့်အရေးသဘောတူညီချက်ကိုလိုက်နာဖို့နဲ့2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံကလေးများဆိုင်ရာဥပဒေကိုလိုက်နာဖို့လိုတယ်လို့ UNICEF ကလေးများဆိုင်ရာရန်ပုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်